Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို line 2 meter 16 19 25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအစ်တနာကျော်ပါရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမဆုံးလာရောက်တဲ့အမေရိကန်သမ္မတဖြစ်ရတဲ့အတွက်ဝမ်းမြောက်တယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံအနှံ့မှာတော့ဒီရက်ပိုင်းတွင်မိုးသည်ထန်ရေကြီးမှုတွေကြောင့်တေဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီဖြစ်ပြီးတော့ဒီသတင်းပတ်ထဲမှာလည်းဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုတာနဲ့ရုတ်တရက်ရေကြီးတာတွေကြုံနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါရဲ့နန်းလောင်ရင
်ကောင်းပါပြီရှင်လာမယ့်နိုင်ငံအတွင်းမှာမြန်မာပြည်နယ်တွင်မြန်မာပြည်ထဲကပြည်နယ်နဲ့တိုင်းအတော်များများမှာဆက်လက်မိုးကြီးနိုင်ပြီးမြေပြိုတာနဲ့ရုတ်တရက်ရေကြီးနိုင်တဲ့အခြေအနေတွေရှိနိုင်တယ်လို့မိုးလေဝသကခန့်မှန်းလိုက်ပါတယ်
။မိုးကြီးမဲ့ဟာကတော့ချင်းပြည်နယ်နောက်ရခိုင်ပြည်နယ်စကိုင်းတိုင်းပေါ့နော်စကိုင်းတိုင်းကလည်းသတိတော်ထားရအောင်ပဲအခုတိုင်းလည်းမိုးကြီးမဲ့
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့ညွန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားရမှာပါဒါပြင်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်စည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တဲ့သတင်းနဲ့အတူဘိုချုပ်မူဂျီမင်အောင်လိုင်းရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းနိုင်ငံနယ်စပ်ကလက်နက်ကင်တပုံတွေအရေးကိုလည်းအဓိကထားပြောဆိုဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းမှုတွေရှိတဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့သတင်းလာနေနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမဆုံးလာရောက်တဲ့အမေရိကန်သမ္မတဖြစ်ရတာကြောင့်ဝမ်းမြောက်တယ်ဆိုတာနဲ့အီသီယိုးပီးယားအပါအဝင်အာဖရိကတစ်တိုက်လုံးဟာအမေရိကန်ပြည်အောင်စုအတွက်ဘလောက်အရေးပါသလဲဆိုတာသူ့ရဲ့ခီးစဉ်ကမိမောင်းထိုးပြတာဖြစ်တယ်လို့ပြောကြားသွားပါတယ်ဒီကနေ့တနင်္လာနေ့မှာပဲတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဒစ်ဆာဘာဘာမြို့တော်မှာအီသီယိုးပီးယားဝန်ကြီးချုပ်ဟီလ်မာရီယန်ဒက်ဆာလိုင်းနဲ့ပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတအခုလိုပြောသွားတာဖြစ်ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကလည်းအီသီယိုးပီးယားနိုင်ငံဟာလူ့အခွင့်အရေးနဲ့နိုင်ငံအုပ်ချုပ်ရေးပိုင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့အလေးနဲ့ရှိပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်တာတကယ်ပါအပေါ်ယံမဟုတ်ဘူးလို့ပြောသွားပါတယ်။ခေါင်းဆောင်နှဟူဟာအီသီယိုးပီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဒီမိုကရေစီစနစ်ထွန်းကားရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စရပ်တို့အပြင်တောင်ဆူဒန်နဲ့ဆိုမာလီယားနိုင်ငံတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဝါသွားကြပါတယ်။အစ္စလာမ်အစွန်းရောက်အယ်ရှာဘတ်အဖွဲ့ကိုနှိမ်ညင်းရေးနဲ့ဆိုမာလီယားနိုင်ငံကိုတည်ငြိမ်မှုရှိအောင်လုပ်တဲ့နေရာမှာအီသီယိုးပီးယားနိုင်ငံကိုအဓိကမဟာမိတ်လို့အမေရိကန်ကအရှုမြင်တာဖြစ်ပါတယ်။ဒီလိုဆွေးနွေးမှုတွေအပြင်အကြမ်းဖက်အစွန်းရောက်မှုတိုက်ဖျက်ရေးအတွက်ဒေါ်လာတန်40အကုန်ကျခံပြီးတော့ကူညီထောက်ပံ့မှုတွေပေးသွားဖို့ရှိတယ်လို့လည်းအင်ဂျီတော်ကကြေညာပါတယ်။ဒါဟာအာဖရိကဒေသတစ်ခုလုံးမှာလေ့ကျင့်သင်ကြားမှုပစ္စည်းကရိယာစွဲရင်မြင့်တင်ရေးနဲ့အစွန်းရောက်မှုတိုက်ဖျက်ရေးတို့အတွက်ထောက်ပံ့မယ်လို့ပြောထားတဲ့ဒေါ်လာ465သန်းအပြင်ထပ်ပြီးတော့စောင့်ပေးမှာဖြစ်ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်မှုအတွင်းမှာသတင်းတောက်တွေအစိုးရနဲ့သဘောထားကွဲလွဲသူတွေကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့လူ့အခွင့်အရေးလှုပ်ရှားသူတွေကသမ္မတအိုဘားမားရဲ့အီသီယိုးပီးယားခီးစဉ်ကိုဝေဖန်ကြတာဖြစ်ပါတယ်။မစ္စတာအိုဘားမားကလည်းဒီကနေ့ဆွေးနွေးပွဲထဲမှာအီသီယိုးပီးယားရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောလိမ့်မယ်လို့ခန့်မှန်းခဲ့ကြပါရရှင်
။စီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြော်တွေနဲ့အီရန်မှာရှိတဲ့ကတ်တပုံတွေကိုပြင်ပထားပြီးတူရကီဆိုရကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတာမှာအမေရိကန်ဆိုရကလည်းအားပေးကူညီနေပါတယ်။တူရကီဆိုရအနေနဲ့သူ့ရဲ့လုံခြုံရေးဘောင်ထဲကနေအကြမ်းဖက်သမားတွေရဲ့ပြင်ပတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဖြူတော်ပြောခွဲရပုဂ္ဂိုလ်ကမနေ့တနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်။ကပ်အလုတ်သမားပါတီ PKK တင်ပိုက်ထားတဲ့အီရတ်နိုင်ငံမြောက်ပိုင်းကမြို့တစ်ခုကိုတူရကီစစ်တပ်ကတောက်ကြနေကညာလုံးပေါက်တိုက်ခိုက်မှုတွေနဲ့အတူဆစ်စင်ရေစတင်ခဲ့တာပါဒါဟာဒီဒေသအဲ့ဒီဒေသမှာငြိမ်းချမ်းရေးသဘောတူစာချုပ်ကြေညာခဲ့တဲ့2013ခုနှစ်ကစလို့တရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကပ်အဖွဲ့ပေါ်ပထမဦးဆုံးအကြိမ်ထိုးစစ်ဆင်မှုပဲဖြစ်ပါတယ်တူရကီနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ IS စစ်သွေးကြောတွေနဲ့ကပ်အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ပြည်တင်ပြောဆိုပြီးတပတ်ကြာမှာအခုလိုထိုးစစ်ဆင်တဲ့ကြေညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။တူရကီအစိုးရထိုးစစ်ဆင်နေတဲ့ IS နဲ့ကအဖွဲ့ကလည်းအချင်းချင်းရန်ဖက်အဖွဲ့တွေဖြစ်ပါတယ်။တူရကီနိုင်ငံနဲ့လုံခြုံရေးစိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူအင်္ဂါနေ့မှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့တူရကီအစိုးရကတော့တောင်းဆိုထားပါတယ်။တူရကီနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဒေသတွေမဟာမိတ်တွေရဲ့ ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့ IS အောင်ရောက်ခြေမုံရေးကြိုးပမ်းမှုတွေကိုတိတ်မကြခင်ရင်ပိုင်းကမှပူပေါင်းပါဝင်ခဲ့တာဖြစ်ပါတယ်
။ရေမန်နိုင်ငံမှာအဟုသည့်တပုံတွေကအပြစ်ခံရဲစဲရေးကိုပယ်ချလိုက်ပြီးတဲ့နောက်တချို့နေရာတွေမှာမြေပြင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပေမဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းရပ်တွေလောက်ကင်နိုင်အောင်လို့၅ရက်ကြာအပြစ်ခတ်ရက်ဆဲထားဖို့ sorry ဥဆောင်တဲ့ညွန်မောင်အဖွဲ့ကဒီကနေ့စပြီးတော့လေချောင်းစစ်ဆင်မှုကိုရပ်ထားလိုက်ပါပြီ။နိုင်ငံတောင်ပိုင်းကတချို့ဒေသတွေမှာဒီကနေ့ပဲသဘုံတွေရဲ့တိုက်ခိုက်မှုတွေရှိရဲဆိုတဲ့သတင်းတွေရရှိပါရယ်။ရေမန်နိုင်ငံအတွက်အထူးလိုအပ်နေတဲ့အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေအရောက်ပို့နိုင်အောင်အပြစ်ခတ်ယာယီရက်ဆဲထားမယ်လို့အီရန်ဆိုရနဲ့မဟာမိတ်ဖြစ်တဲ့ဟူသီရှီယာသဘုံတွေကိုပြီးခဲ့တဲ့၄လမှာလေချောင်းစစ်ဆင်မှုလုပ်နေခဲ့တဲ့ညွန်မောင်တပ်ဖွဲ့ကကြေညာထားတာဖြစ်ပါရယ်။တနင်္ဂနွေနေ့ကတော့ဒီလိုမျိုးအပြစ်ခတ်ရက်ဆဲထားတာဟာသူတို့ကိုအကျိုးရှိစေမှာမဟုတ်ဘဲနဲ့ IS Islamic စစ်သွေးကြွတွေနဲ့ Al-Qaeda စစ်သွေးကြွတွေကိုပဲအကျိုးရှိစေလိမ့်မယ်လို့ဟူသီသဘုံအကြီးအကဲ Abdel Malik Al-Houthi ကပြောသွားပါတယ်ရှင
်။ Afghanistan နိုင်ငံမြောက်ပိုင်းဘာဂလန်ပြည်နယ်ကမင်္ဂလာပွဲတစ်ခုမှာတနက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်လူ21ယောက်သေဆုံးပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။မင်္ဂလာဝဲကျင်းပနေစဉ်မှာပဲပြည်နယ်ရဲအရာရှိတအူးရဲ့ဆွေမျိုးတအူးလုံးကျန်တက်ဖြတ်ခံရပြီးနောက်တနက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒီဆလာခရံရဲမှူးကြီးဂူလီစတန်ခါဆာနီကပြောပါတယ်။ဒါပြင်ပြစ်ခတ်မှုထဲမှာပါဝင်ခဲ့တဲ့အဖွဲ့နှစ်ဖွဲ့ဟာသူတို့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေတာနဲ့အတော်ကြာပြီလို့လည်းသူကပြောပါတယ်။လူနေအိမ်တစ်ခုမှပြုလုပ်ခဲ့တဲ့ဒီမင်္ဂလာဝဲကိုလူ400လောက်တက်ရောက်ခဲ့တယ်လို့ခါဆာနီကခန့်မှန်းပါတယ်။တေဆုံးသူထဲမှာအများစုဟာအသက်14ကနေ60အထိရှိကြတဲ့မင်္ဂလာပွဲအသက်တွေဖြစ်တယ်လို့အရာရှိကပြောပါတယ်။တသူသားနဲ့တသူသမီးတို့ကတော့ဘေးမသိရန်မခပဲရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်အုပ်ချုပ်ကတည်းကတချင်းတွေဖွဲ့ကခုန်တာတွေကိုတားမြစ်ထားခဲ့ပေမဲ့2000ခုနှစ်တာလီဘန်တွေကြာရှုံးပြီးနောက်ပိုင်းမှာတော့ခံနာထဲဝါတဲ့မင်္ဂလာပွဲတွေကအဆန်းမဟုတ်တော့ပါဘူးခင်ဗျာ။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အသံကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းတွင်မိုးသီးထန်ရေကြီးမှုတွေကြောင့်သေဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီးတော့ဒီသတင်းပတ်ထဲမှာပြည်내နဲ့တိုင်းအများပြားမှာဆက်ပြီးတော့မိုးကြီးနိုင်ပြီးမြေပြိုရာနဲ့ရုတ်တရက်ရေကြီးတာတွေနဲ့ကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကြာရောက်နိုင်တယ်လို့မြေပြင်လေပြင်ဟာလည်း45မိုင်အထိတိုက်ခိုက်နိုင်တာကြောင့်ငါးဖမ်းလေတွေအနေနဲ့သတိထားဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာပါ။ပင်လယ်ပင်လယ်အော်ရှေးမြောက်ဒေသမှာဖြစ်နေတဲ့မုန်တိုင်းသေးတစ်ခုကြောင့်လာမယ့်3ရက်အတွင်းမှာပြည်내နဲ့တိုင်းဒေသကြီးဆက်တစ်ခုမှာဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုရာနဲ့ရုတ်တရက်ရေကြီးနိုင်တဲ့အခြေအနေတွေရှိနေတယ်လို့ဆိုပါရယ်။ဒီမုန်တိုင်းဟာရခိုင်ပြည်နယ်မောင်နှောမြို့ရဲ့အနောက်မြောက်ဖက်မိုင်140စစ်တွေမျိုးရဲ့အနောက်မြောက်ဖက်မိုင်190အကွာမှာဆက်ပြီးတော့တည်ရှိနေပြီးတော့နောက်3ရက်လောက်မှာတော့အိန္ဒိယဘက်ကဦးတည်မဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလရေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာပါ။အထက်မြန်မာပြည်မှာဆိုရင်ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်၊စကိုင်းတိုင်းနဲ့မန္တလေးတိုင်းတို့မှာရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်။ရေမေးတံကိုလူထောင်ပေါင်းများစွာထိခိုက်ခံစားနေရပြီးတော့ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့မှာ200ကျော်တံတားတစ်ခုကျိုးပြက်ပြီးတော့လူ9ဦးသေဆုံးသွားသလိုလူ3ဦးလည်းဒဏ်ရာရရှိတယ်လို့အစိုးရထုတ်ကြေညာသတင်းစာမှာဖော်ပြပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းမှာရေကြီးရေလျှံတာတွေကြောင့်မြေကြီးနာမန္တလေးရမီးရထားအဆက်အသွယ်လည်းပြတ်တောက်နေခဲ့ပါတယ်။လာရှိုးမန္တလေးရထားခီးစဉ်တွေကိုလည်းဒီလ26ရက်နေ့ကနေပြီးတော့နောက်လ4ရက်နေ့အထိ10ရက်လောက်ရန်နာထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂရေးဘော်ကယ်ဆယ်ရေးအဖွဲ့ကတော့တေဆုံးသူ9ဦးရှိသွားပြီဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ဖိလစ်ပိုင်သမ္မတတာဒီယာမြောက်ဘနီညိုအကွီနိုကဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြားမဲ့မိခွန်းမတိုင်ခင်မနီလာမြို့တော်မှာလင်ဝဲရင်းဆန္ဒပြသူတွေနဲ့လုံထင်းရဲတွေကြားကတိကယုံတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တင်းကနေနောင်ပိုင်းတမဒအကွီနိုမိခွန်းပြောကြားခဲ့တဲ့ခွေဇွန်စင်ချေဖုံးအရကဒေါက်တာဆောင်းဦးနီကိုဆန္ဒပြသူတွေရောက်မလာနိုင်အောင်ဟန်တာအကာရန်လှုပ်ထားတဲ့ကုံတက်တာကြီးတွေနဲ့မိရထားတန်တွဲကြီးတွေကိုဆန္ဒပြသူခမန်းချေ4000လောက်ကအတင်းထိုးပေါက်ဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့ရဲတွေကပြောပါတယ်။
ပါကစ္စတန်နယ်စပ်နာ အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျက်ပြည်နယ်ကရဲစခန်းတစ်ခုကိုတပ်နက်သမားတွေကဝင်ရောက်တိုက်ခိုက်တာကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။လက်နက်အများများကင်ဆောင်လာတဲ့တပ်နက်သမားတွေဟာကူဒက်စပူမျိုးကရဲစခန်းကိုဝင်ပြီးတော့မတိုက်ခိုက်ခင်မှာဘတ်စကားဂိတ်တခုကိုလည်းဒီကနေ့တနင်္လာနေ့မှာပဲတိုက်ခိုက်ခဲ့တယ်လို့အာဏာပိုင်တွေကဆိုပါတယ်။တည်ချေတံရရသူတွေထဲမှာအနည်းဆုံးအရက်သား2ဦးပါဝင်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်သူတွေကရဲတန်းတရားကိုဝင်ပြီးတော့အကာအကွယ်ယူလို့ရဲတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။အဲ့နေရာကမိရထားလမ်းတွေမှာလည်းဘုံ၅လုံးထောင်ထားတာကိုရဲတွေကရှာဖွေတွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပါကစ္စတန်ရဲ့နေဆက်တလျှောက်လုံခြုံရေးတိုးမြင့်ချထားဖို့အမိန့်ထုတ်ထားတယ်လို့အိန္ဒိယပြည်ထရေးဝန်ကြီးရာဂျနတ်စင်ကသတင်းထောက်တွေကိုပြောပါတယ်ဒီကနေ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တိုက်ခိုက်သူတွေဟာအိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကပန်ဂျက်ပြည်နယ်တွေကိုဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့သတင်းတွေမှာပြောထားပေမဲ့လည်းတကယ်တမ်းဘယ်သူလက်ချက်လဲဆိုတာမသိရပါဘူးပန်ဂျက်ဒေသက1980ပြည့်လွန်နှစ်တွေအတွင်းမှာအိန္ဒိယအစိုးရကိုပန်ဂျက်ပြည်လူမျိုးတွေပုံကန့်မှုနဲ့လူတွေတည်ကြည်ခဲ့ရတဲ့ဒေသဖြစ်ပါတယ်ရှင်
အမေရိကန်အထူးသံတမန်အဖွဲ့ဟာတောင်ကိုရီးယား၊တရုတ်နဲ့ဂျပန်နိုင်ငံတို့ကအရာရှိတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းဖို့၆ပွင့်ဆိုင်ညီနိုင်ရေးတွေပြန်ဆဖို့အရေးဆွေးနွေးကြဖို့ရှိပါတယ်။အီရန်ကနျူကလ িয়ার အစီအစဉ်ကိုကန့်သတ်ရင်နိုင်ငံတကာပိတ်ဆို့ရည်ရွယ်မှုတွေကိုရှော့ချပေးမယ်ဆိုတဲ့သဘောတူညီမှုရရှိသွားသလိုပဲအဲ့ဒီအထူးသံတမန်အဖွဲ့ဟာမြောက်ကိုရီးယားအစိုးရနဲ့သဘောတူညီမှုတရားရဖို့အစဉ်သက်ရှိတယ်လို့အမေရိကန်သံတမန်ဆစ်ဒနီစိတ်လာကဆုံးမြင်မှာပြောကြလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုဟာ2009ခုနှစ်ကတည်းကရပ်ဆိုင်းထားတဲ့မြောက်ကိုရီးယားနဲ့ညီနိုင်မှုတွေပြန်ဆဖို့အထောက်အကူဖြစ်လာနိုင်မှုမျှော်လင့်နေတယ်လို့အရှိအာရှဒေသကအရာရှိတချို့ကထုတ်ဖော်ပြောကြခဲ့ပါတယ
်။တင်လာနေညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့နားဆင်နိုင်ပါတယ်ရှင်။ခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကျမဲ့လွတ်တော်ကိုယ်စားလှယ်လောင်းစည်းရုံးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတော့တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့လည်းအချိန်လူပြီးကိုယ်စားလှယ်တွေကိုရွေးချယ်နေကြရတာပါ။ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြပေးမှာပါရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်တော်အသီးသီးအတွက်တိုင်းနဲ့ပြည်နယ်အလိုက်ကိုယ်စားလှယ်လောင်းအမည်စည်းရင်းတင်သွင်းထားတဲ့နောက်ဆုံးရစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါ။ကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်။နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးအမည်စည်းရင်းတွေတင်သွင်းဖို့လိုပါတယ်လို့ပြောပါရစေ။10ရက်န
ေ့ကိုနောက်ဆုံးထားပြန်ရမှာပါ။နောက်ဆုံးတဲ့ကတော့10ရက်နေ့ပါ။ရက်ထပ်တိုးပြီးတော့စီစဉ်လို့ရှိအောင်ခင်ဗျာကျွန်တော်တို့စနေတဲ့နေ့ငွေတွေကိုရုံးခွင့်ပြီးတော့ဝါဇူလာရီရလွဲပြီးတော့စနေတဲ့နေ့ငွေတွေကိုရုံးခွင့်ပေးပါဆိုပြီးအဲ့လိုကျွန်တော်ဝင်ကြတာလည်းစနေတဲ့နေ့ငွေတွေကသူဆောင်ရနိုင်ပါလေ။36မှာလေသူပေါ်ပြတာလေ36နဲ့တင်ရမှာပေါ့။
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့ဇူလိုင်လ26ရက်နေ့အထိလွတ်တော်ကိုယ်စားလှယ်လောက်တဦးသာတင်သွင်းထားနိုင်ပြီးတော့အချိန်မလောက်တဲ့အတွက်သတ်မှတ်ရပိုတိုးပေးဖို့ကော်မရှင်ကိုတောင်းဆိုခဲ့ပေမဲ့ကော်မရှင်ဘက်ကသတ်မှတ်ရတိုးပေးဖို့ကိုပယ်ချထားပါတယ်။ဒါကြောင့်မို့လို့ပါတီအနေနဲ့သတ်မှတ်ချက်အမည်စည်းရင်းနဲ့တင်သွင်းနိုင်အောင်အချိန်လူစူးစမ်းနေရပါတယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းကပြောပါတယ်။
ပွင့်ယူမကွေးတိုင်းပွင့်ယူကဒေါက်တာအောင်မွန်းညိုတယောက်တင်ပြီးသွားပြီလို့ကျွန်တော်အဲ့လိုသတင်းကြားနေတယ်။တိုက်ရိုက်တော့ပြောမရသေးဘူး။ကျွန်တော်တို့လည်းအချိန်ကြီးကိုလုံနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့အကုန်လုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့ကအရေးကြီးများပါတယ်။အဲ့ဒါကြောင့်ဒီချက်ချင်းတော့ဘာမှမပြောနိုင်သေးဘူး။စူးစမ်းတော့မှအချိန်ကနည်းနေတယ်။သွားရင်းလာရင်လည်းအချိန်ကြီးကနည်းနေတယ်။အဲ့ဒါကြောင့်တောင်းတာလေ။အားလုံးပြည့်စုံအောင်စူးစမ်းပြီးတော့လုပ်နေပါတယ်။
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လွတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကိုတတ်မှတ်ရတဲ့အညီတင်သွင်းနိုင်မှုအသင့်ရှိနေပြီးတော့လက်ရှိလွတ်တော်တွေမှာတာဝန်ထမ်းဆောင်နေစေလွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတစ်ကြိမ်သက်တမ်းအတွက်ပါဝင်ရှင်ပြိုင်နိုင်မှုဦးစားပေးရွေးချယ်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ကွယ်လွန်သူဦးအောင်တောင်ရဲ့မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မျိုးရှိတဲ့ပြည်ခိုင်ဖြိုးပါတီမြင်းချံမဲဆန္ဒနယ်ကပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပါတီဘက်ကနေဝင်ရောက်ရွေးခံကြမယ်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ကငကောမြင်းညာကနေပြီးတော့ကျွန်တော်ပြိုင်မှုလုပ်ထားတာကျွန်တော်မူရကနေရကျွန်တော်မြင်းညာမျိုးနေပေါ့လေအဲဒါမှမဟုတ်ကကျွန်တော်ကဇာတိသားကဟိုတောင်းတာနဲ့ဝဲလောင်တာဆိုတော့အပါဘူးအောင်တော့ခုလိုဖြစ်တဲ့အခါကျတော့ကျွန်တော်ပါတီကနေပြီးတော့တောင်းတာပြည်သူလွတ်တော်ကိုယ်စားလှယ်ဟို ့ကြောင်းမယ်လို့နှုတ်အားဖြင့်တော့ပြောပြီးပြီတရားဝင်တော့စာမထွက်သေးဘူးညာအဲ့တော့ကျွန်တော်တို့ကတော့ဟိုအတက်နိုင်ဆုံးကိုတက်နိုင်တဲ့ကိုကက်ပစီတီရှိလောက်တော့စူးစမ်းပြီးတော့အရင်လဲကျွန်တော်တို့က9နှစ်ဆောင်ရွက်ခဲ့ပြီးပြီနောက်9နှစ်လဲဒီပါတီအကျိုးတွေမကပါဘူးကျွန်တော်ကနိုင်ငံတော်အကျိုးကိုအဓိကထားပြီးတော့သူသဖြင့်ကျွန်တော်တို့လွတ်တော်အမတ်ဆိုတာကတော့ကျွန်တော်ကဥပဒေပြူရေးက legislation ကအဓိကပဲလေ။နဲ့ဒေတာဖွံ့ဖြိုးရေးကတော့ဒုတိယပေါ့။ဒါတွေကျွန်တော်တို့တက်နိုင်တဲ့များတော့ဆောင်ရွက်သွားမှာပါ။
ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်နိုင်ငံရေးပါတီ5ပါတီနဲ့တတိပုဂ္ဂလပါတီတခုတို့ကလွတ်တော်ကိုယ်စားလှယ်လောင်းစည်ရင်းနေတဲ့ကတင်သွင်းထားတဲ့စည်ရင်းအရာကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်း10ဦး၊အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်း4ဦးနဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်း23ဦး၊တိုင်းဒေသကြီးပြည်နယ်တိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်လောင်း9ဦး၊စုစုပေါင်း46ဦးအထိတင်သွင်းခဲ့ကြပြီးဖြစ်ပါတယ်ရှင်။
မဆုမွန်မေမြန်တင်ပြသွားသလိုလာမယ့်ရွေးကောက်ပွဲမှာပါဝင်အရွေးခါမဲ့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်လို့မနှက်ဖြန်အင်ကားနေည9နာရီတိုက်ရိုက်လေးလိုက်မှလဲဆွေးနွေးကြမှာပါ။နားဆင်ကြည့်ရအောင်ပါရှင
်။ဒီမနက်ကအနာဂတ်တွေအရေးကြီးတဲ့အချိုးကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေ။ဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်권မရှိသလိုလက်ရှိသမ္မတဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ရည်ရည်ပြတ်ပြောမထားသေးပါဘူးဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမ္မတမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနေ့ဖြန်ည9နာရီတရိုက်လေးလိုင်းမှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်တော်တာရှင်များရှင်မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးသက်ထန်ရေကြီးမှုတွေကြောင့်လူထိခိုက်သေးဆုံးမှုတွေရှိနေသလိုဒီသတင်းမှတ်ချက်ဆက်လက်မိုးကြီးနိုင်တဲ့အတွက်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။ပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကျရောက်နိုင်တာကြောင့်သတိထားဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးရေရှမ်းနာတွေနိုင်ငံအနှံ့ကြုံခဲ့ရပြီးရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရကြောင်းအစိုးရပိုင်းသတင်းစာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ်။ကုလသမဂ္ဂကတော့မိုးသီးထန်ရေကြီးမှုတွေကြောင့်လူ9ဦးသေဆုံးပြီးနိုင်ငံအနှံ့လူပေါင်း9000ရေဘေးဒဏ်ခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာပါ။ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးကောင်းနမ်တီဖားကန့်စကိုင်းတိုင်းမှာကမ်ဘလူးကောလင်ကျွန်းလအင်းတော်မော်လူဂနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကစင်ကူးမိုးကုတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောစတဲ့ဒေသတွေမှာရေကြီးရေရှမ်းနာတွေဖြစ်ခဲ့ပါတယ်လောလောဆယ်စကိုင်းတိုင်းကောလင်းမြို့နယ်ဘက်ကအခြေအနေကိုတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဆရာတော်ဦးအိန္ဒာစာရကအခုလိုမိန့်ကြားပါတယ
်ရေကဟုတ်လားကျတဲ့နေရာတာကျပြီးတော့ကျန်တဲ့နေရာတွေကကျန်နေသေးတယ်ဗျဒုက္ခတဲ့စခန်းတွေကနေပြီးမှရေလုခင်းသွားတဲ့ရွာတွေကိုပြန်နိုင်တဲ့ရွာသူရွာသားတွေလည်းရှိတယ်လို့အခုချိန်ပြေးအောင်မဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်ရတဲ့ရွာတွေလည်းပဲရှိနေသေးပေါ့ဗျလာနန်စတဲ့ရေကြောင်မှာခက်ခဲရှိတဲ့ရွာတွေမရောက်ရှိနိုင်တဲ့ရွာတွေကတော့ဒီရိတ်ခါတွေလည်းပဲနဲပါတယ်ကြာရောက်တာကတော့နိုင်ငံတော်အစီအစဉ်နဲ့အဲ့ဒီကိုဟပ်ကြီးတွေနဲ့ခြာပြီးထားတာကတော့ရှိရတယ်ကြာဒီစားစရာခံပေါ့လေ
ကောလင်းမြို့နယ်မှာရေလွှမ်းမိုးတဲ့ရွာ88ရွာရှိပြီးပြောင်းရွှေ့ပြီးနေရတဲ့ရွာ29ရွာနဲ့ကယ်ဆယ်ရေးစခန်းတွေမှာလောက်တဲ့ရွာကတော့15ရွာရှိကြောင်းမိန့်ကြားပါတယ်လက်တလော့ရေဘေးသင့်ပြည်သူတွေဟာစန္ဒရိတ်ခါအဝတ်ထည်ဆောင်စတာတွေလိုအပ်နေပြီးနောက်ပိုင်းမှာလေဟာတွေပြန်လည်ထူထောင်ဖို့အထောက်အပံ့တွေလိုအပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းရေကြီးရေရှမ်းတာကြောင့်မြကြီးနားမန္တလေးမြေရထားအဆက်အသွယ်လည်းပြတ်တောက်နေပါတယ်။ဒီရက်ပိုင်းအတွင်းမှာတော့မြကြီးနားကနေမုံညင်းအထိရထားပြန်လည်ပြေးဆွဲနေပြီးမန္တလေးမြကြီးနားမြေရထားကိုတော့နောက်လ3ရက်နေ့လောက်မှပြန်လည်ပြေးဆွဲနိုင်မယ့်အခြေအနေရှိကြောင်းမြကြီးနားဘူတာကတာဝန်ကျအရာရှိတဦးကပြောပါတယ်။
ကျားလာမတော်တဲ့ကျွန်တော်တရားနဲ့မိုးငင်းကြည့်တော့ပြေးဆွဲနေတယ်
မန္တလေးရလာတဲ့ဟာဒီဘက်ဆက်တင်လောက်ပြီးတော့လာလို့ရတယ်လေတောက်လျှောက်လုံးကကျွန်တော်တို့3ရက်နေ့လောက်3ရက်နေ့လောက်ခံမှန်းလာတယ်ဗျပီစီကို
ရွှေဘုံမြစ်ကြီးနားကလန်းကတော့တောင်ကြီးတိုက်စားပြီးဟဲနုချောင်းတရာပျက်စီးတာကြောင့်မော်လူးမျိုးမှာကုန်တင်ကားအစီးတရာလောက်ပိတ်မိနေတယ်လို့မော်လူးဒေတာကန်တယောက်ကပြောပါတယ်ဒီလိုရေကြီးရေရှမ်းတာကြောင့်တီဘောနဲ့တပ်ပလဲအကြားကတရာရေလေအတိုင်းတင်းဆောင်သွားတာကြောင့်လာရှိုးမန္တလေးမီယထခီးစင်တွေကိုဒီလ26ရက်နေ့ကနေနောက်လ4ရက်နေ့အထိ10ရက်လောက်ရပ်နားထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလည်းရံဖာရံခါမိုးသက်လေပြင်ကြားရောက်ပြီးလှိုင်းကြီးနိုင်ချောင်းနဲ့မိုးသက်လေပြင်ကြားအဆင်မှာရေပြင်မြေပြင်လေဟာတနာဤ45မိုင်အထိတိုက်ခိုက်နိုင်ချောင်းလဲမိုးစလဌာနကသတင်းထုတ်ပြန်ပါတယ်ဒီအခြေအနေတွေကြောင့်မြေပြိုတာလျှက်တပြက်ရေကြီးတာနဲ့ပင်လယ်သွားသူတွေသတိထားဖို့လိုအပ်ကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ်
မြေပြူတာပိုင်းရလဲမိုးများရင်တော့ဖြစ်နိုင်နေဒီတောင်ပေါ်ဒေသတွေဥမာချင်းပြင်းတွေတို့နောက်ဒီချင်းပြင်းတွေရခိုင်ပြင်းတွေအဲ့လိုမျိုးတောင်ပေါ်ဒေသဆိုမြေပြူတာတော်တော်ဖြစ်ပါလေဒီ landslide လဲသတိထားမယ့်အခြေအနေရှိတာပေါ့နော်နောက်လက်တပြည့်ရင်ကြီးတာအဲ့လိုမျိုးနောက်ဒီကျွန်မကန်ယူတန်းမှာလဲသတိထားမှာပေါ့သွားလေကလဲအခုတနအိုမိုင်40 45လောက်တိုက်မယ်လို့ကျွန်တော်မှန်းထားတယ်ဆိုတော့ဒီငါးဖမ်းလေတွေလဲတော်တော်သတိထားရမှာပေါ့နော်ဒီပင်လေပြင်းတက်တယ်ငါးဖမ်းလေတွေပင်လယ်ပြင်မှာသွားတဲ့တမောတွေလည်းသိထားဖို့လိုအပ်ပါတယ
်ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရခိုင်ပြည်နယ်မောင်တော်မြို့အနောက်မြောက်ဘက်မိုင်140စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်190กว่าမှာဆက်လက်တည်ရှိနေပြီးနောက်3ရက်ကျော်လောက်မှာအိန္ဒိယဘက်ကိုဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီမုံတိုင်းငယ်ကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာ3ရက်လောက်ဇက်တိုက်မိုးကြီးနိုင်တဲ့အခြေအနေရှိတယ်လို့မိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ
်။ကိုမိုးစောပါရှင်။ဒီကနေ့အစီအစဉ်အဆုံးသတ်ခင်ခရော့ဘိုချုံမူကြီးမင်းအွန်လိုင်းရဲ့အိန္ဒိယခီးစဉ်အကြောင်းနောက်ဆုံးတင်ပြပါမယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ဗိုလ်ချုပ်မူဂျင်းမင်းအွန်လိုင်းရဲ့ခီးစဉ်အတွင်းအိန္ဒိယအစိုးရအတွက်ကောင်းကဲစရာလို့ဖြစ်နေတဲ့နိုင်ငံနယ်ဆက်ကလက်နက်ကင်သဘုံတွေအရေးဟာလဲအထူးကပြောဆိုဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့သုံးသပ်ကြပါရယ်။ဒီအတော်အတွင်းမှာပဲနိုင်ငံနယ်ဆက်မှာမြန်မာတပ်ဖွဲ့ဝင်အင်အားတိုးပြီးချထားတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါရယ်။မအင်ဂျင်နိုင်ကအကြောင်းဆုံးတင်ပြမှာပါရှင်။
ဇူလိုင်လ26ရက်နေ့ကအိန္ဒိယနိုင်ငံကိုစတင်ရောက်ရှိနေတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့6ရက်ကြာချစ်ကြည်ရေးခီးစဉ်မှာအိန္ဒိယမြန်မာစည်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးဖို့ရှိတယ်လို့အကြီးစားစက်မှုလက်မှုလုပ်ငန်းတွေကိုလေ့လာကြည့်ရှုဖို့ရှိတယ်လို့မြန်မာစစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံနယ်စပ်မှာလှုပ်ရှားနေတဲ့နာဂတဘုံအဖွဲ့တွေဟာဇွန်လဇန်ပိုင်းလောက်ကမဏိပူပြည်နယ်မှာရှိတဲ့အိန္ဒိယတပ်တွေကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အိန္ဒိယစစ်တပ်ကလည်းမြန်မာဘက်အချမ်းမှာရှိတဲ့သဘုံစခန်းတွေကိုကျူးကျော်ဝင်ရောက်နှိမ်နင်းပြီးတဲ့နောက်အခုလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်ထွက်ပေါ်လာတာဖြစ်တယ်လို့မြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။အမျိုးသားရေးဝါဒီကိုဆွဲကင်ထားတဲ့လက်ရှိအာဏာရအိန္ဒိယအစိုးရဟာခွဲထွက်ရေးနာဂသဘုံတွေကိုအပြည့်အသတ်နှိမ်နင်းရေးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်လိုတာကြောင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ခေါ်ခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေပြီးမြန်မာအရေးလှုပ်ရှားနေသူကိုကင်ကသုံးသပ်ပါတယ
်။စစ်ဘက်ဆိုင်ရာဆက်ဆံရေးကိုကောင်းဖို့လိုချင်တာအဓိကပြောမယ်ဆိုရင်ဒီအိန္ဒိယအစိုးရမှလူ့ဘက် BJP ဒီ BJP ရဲ့လွန်ခဲ့တဲ့တက်တန်းနှစ်ခုလုံးမှလည်းဒီအစိုးရကတို့အမျိုးသားရေးအဆုံးရောက်တဲ့အားဒီတပုံတွေနဲ့ပတ်တိုက်ရင်ပြက်ပြက်သားသားလောက်တတ်တယ်သူကသူအခုကလည်းအဲ့လိုမျိုးပဲသူတို့ကဒီတပုံတွေကိုသူတို့အကုန်ရှင်းကျင်တယ်အိန္ဒိယကနေပြီးတော့အဲ့ဒါကြောင့်ပြောမယ်ဆိုရင်ဒါဒီမြန်မာပြည်ကိုသူတို့ကဟိုလုံးတာပေါ့နော်ပြောမယ်ဆိုရင်ဆစ်လက်နဲ့တွေပြေးမယ်ဘာလုံးမယ်ညာလုံးမယ်ဆိုပြီးတော့ပြန်ပြီးတော့ဆွဲရတဲ့ပုံရှိတယ်
အထူးသဖြင့်အိန္ဒိယကောင်းဆောင်တွေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တွေ့ဆုံရမှာမြမအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိထားတဲ့အဖွဲ့လဲဖြစ်အိန္ဒိယနိုင်ငံရဲ့ခွဲထွက်ရေးသဘုံအဖွဲ့ဖြစ်တဲ့ SS Kaplan ဦးဆောင်တဲ့နာဂသဘုံအဖွဲ့ကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့မြင်ကြောင်းအိန္ဒိယမြန်မာဆက်ဆံရေးလေ့လာကျွမ်းကျင်သူတဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOE ကိုပြောပါတယ
်။ဗမာအစိုးရနဲ့ Kaplan အဖွဲ့ကဟိုတိုက်တယ်ရေလို့ဟိုမရှိတော့ဆိုတော့သူတို့ကအိန္ဒိယဘက်ကိုလာလာတိုက်နေတဲ့ကိစ္စပါ။အိန္ဒိယတွက်အမ်တမခုံခဲစရာကောင်းတယ်လို့ဟိုအိန္ဒိယဘက်ကတွက်မယ်။ဘာကြောင့်လဲဆိုတော့တခါအိုက်ဆက်မွေပါ IM အဖွဲ့ကိုအိန္ဒိယဆော့ကတွေ့ဆုံဆွေးနွေးတွေအချင်းချင်းလုပ်ပြီးတော့ ပြစ်ခတ်ရစီလည်းတော်တော်လေးအဆင်ကျောက်နေပြီ။ကပ်ပလန်ဖွဲ့ကတော့မရောက်သေးဘူး။ဒါကြောင့်အိန္ဒိယဖွဲ့ရဲ့အဲ့ဒီပုံမှာအယုံစိုက်ပြီးတော့ဟိုဆောင်ရွက်ချင်တယ်။အဲ့လိုဆောင်ရွက်တဲ့အခါမှာပုံမှန်အစိုးရမပါဘဲနဲ့လည်းမရတော့ဒီရေးကိုဒီဘယ်လိုမှယူမရောက်နိုင်လားအခါမှာလည်းဆောင်ပေးပြီးတော့ဟိုပြောမှာတော့သိကြပါတယ်။
ဒါအပြင်ပါကစ္စတန်နဲ့မြန်မာစီးရေးဆက်ဆံရေးတိုးမြင့်လာနေတဲ့အပေါ်မှာလည်းအိန္ဒိယဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ဒေါက်တာတင်ဆွေကဆိုပါတယ်
။ဒီတိုင်မကြသေးခင်ကပဲနိုင်ငံရေးဝန်ကြီးအိန္ဒိယမလာခင်တည်းကပမာစစ်စိုးကစစ်တိုက်လေရင်ကိုပါကစ္စတန်ကိုဝယ်လိုက်တယ်။စိုးကဒါအိန္ဒိယဘက်ကချိန်တော့ဒါသူတို့သိပေါ်ကြစရာအကြောင်းတော့မရှိဘူးခင်ဗျာ။ဘာကြောင့်ဆိုတော့ဒီစစ်လက်နက်ပစ္စည်းတွေကအိန္ဒိယကလည်းထုတ်တာကိုအိန္ဒိယဝယ်သိခြင်းမှာပေါ့လေ။
ဒီတော့တွင်မှာပဲမြန်မာဘက်ချမ်းမှာရှိတဲ့သဘုံတွေကိုအိန္ဒိယစစ်တပ်ကဝင်ရောက်နှိမ်နင်းတာကိုကာကွယ်ဖို့နှစ်နိုင်ငံနယ်စပ်နားမှာမြန်မာစစ်တပ်ဖွဲ့ဝင်6,000လောက်ကိုမြန်မာဘက်ကထတ်တိုးပြီးချထားလိုက်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့သူ့ရဲ့ခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်ကာကွယ်ရေးဝန်ကြီးနဲ့အခြားအဆင့်မြင့်အိန္ဒိယအစိုးရအရာရှိတွေနဲ့တွေ့ဆုံမှုရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားထားပါတယ်ရှင်။
မအင်ဂျင်နိုင်ပါရှင်တော်တာရှင်များရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ဒီကနေ့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုနောက်ဆုံးကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမဆုံးလာရောက်တဲ့အမေရိကန်သမ္မတဖြစ်ရတာကြောင့်ဝမ်းမြောက်တယ်ဆိုတာနဲ့အီသီယိုးပီးယားအပါအဝင်အာဖရိကတိုင်းလုံးဟာအမေရိကန်ပြည်ထောင်စုအတွက်ဘလောက်အရေးပါသလဲဆိုတာသူ့ရဲ့ခီးစဉ်ကမိမောင်းထိုးပြတာဖြစ်တယ်လို့ပြောကြားသွားပါတယ်ဒီကနေ့တင်းနှင်းလာနေမှာပဲအီသီယိုးပီးယားဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအဒစ်ဆာဘာဘာမြို့တော်မှာကျင်းပတဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောကြားသွားတာဖြစ်ပါတယ်။ Syria မှာရှိတဲ့ IS Islamic စစ်တေးကြွတွေနဲ့ Iraq မှာရှိတဲ့ခတ်တဘုံတွေကိုပြစ်မှတ်ထားပြီးတော့ Turkey အစိုးရကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေရမှာအမေရိကန်အစိုးရကလည်းအားပေးကူညီနေပါတယ်။တူရကီအစိုးရအနေနဲ့သူ့ရဲ့လုံပိုင်ခွင့်ဘောင်းထဲကနေအကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဗီရောပြောခွင့်ရကမနေ့ကတနင်္ဂနွေနေ့မှာပြောသွားခဲ့ပါတယ်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးသီးထန်ရေကြီးမှုတွေကြောင့်သေဆုံးသူအနည်းဆုံး10ခန်းဝန်းကျင်ရှိသွားပြီးတော့ဒီသတင်းဖတ်ထဲမှာပြည်내နဲ့တိုင်းအများအပြားမှာဆက်ပြီးတော့မိုးကြီးနိုင်ပြီးတော့မြေပြိုရာနဲ့ရုတ်တရက်ရေကြီးတာတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကြားရောက်နိုင်တယ်လို့မြေပြင်လေပြင်လေဟာ45မိုင်အထိတိုက်ခိုက်နိုင်တာကြောင့်ငါးဖမ်းလေတွေအနေနဲ့လည်းသတိထားကြဖို့လိုအပ်ကြောင်းမိုးလေဝသနဲ့ဇလားဗေဒါညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတတတိယမြောက်ဘန်နီနိုအကွီနိုဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြားမယ့်မိန့်ခွန်းမတိုင်ခင်မှာတော့မနီလာမြို့တော်မှာလက်ဝဲရင်းဆန္ဒပြသူတွေနဲ့လုံတင်းရဲတွေကြားမှာအထူးကိယုံတွေဖြစ်ခဲ့ပါတယ်။ဒီကနေ့တင်းနှင်းလာနေနောက်ပိုင်းမှာသမ္မတပြောကြားတဲ့ကွန်ဇွန်စီချင်ပုံအရက်ကလွှတ်တော်အဆောက်အုံနှောင်းကိုဆန္ဒပြသူတွေရောက်မလာနိုင်အောင်ဟန်တာပြီးတော့အကာအယံလုပ်ထားတဲ့ကုန်တစ်တာကြီးတွေမိရထားတန်တွဲကြီးတွေကိုဆန္ဒပြသူလောက်ကဆန္ဒပြသူတွေအတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ကြပါတယ်ရှင်။
သတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ7.1925ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ည9:00အစီအစဉ်ကိုလည်းနားဆင်ကြပါအောင်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနားလောပါ။
This program has come to you from the Voice of America, Washington.